ပဲခိုးတိုင်းတွေကကြေးရွာတွေကိုစစ်ကောင်စီတပ်ကလေကြောင်းကနေဘုံကျဲပြီးတော့လက်နက်ကြီးတွေနဲ့ပစ်ခတ်တိုက်ခိုက်တာကြောင့်ဒေသခံတဦးသေဆုံးပြီးတော့9ဦးထပ်မံတန်းရရခဲ့တယ်လို့ဒေသခံတွေကပြောပါတယ်စစ်ပေးဆောင်ပြည်သူတိုင်းနဲ့ချီပြီးတော့ရှိနေတဲ့ကရင်ပြည်နယ်ထဲမှာစစ်ကောင်စီတပ်ဟာတိုက်ပွဲတွေမှာသူတို့ရှုံးနေတဲ့အချိန်တိုင်းအပြစ်မဲ့တဲ့အရဲသားပြည်သူကိုပြစ်မှတ်ထားပြီးတော့တိုက်ခိုက်တယ်လို့စစ်ပေးဆောင်ပြည်သူတွေက VOA ကိုပြောပါတယ်ဒီကြောင့် VOA မြန်မာပိုင်းသတင်းတောက်မအေးအေးမှာကသတင်းပေးပို့ထားပါတယ်
ကရင်နဲ့အတော်များများနေထိုင်နေတဲ့ပဲခူးတိုင်းမြောင်လေးပင်ခရိုင်မုံမြို့နယ်တဲကကြေးရွာတွေကိုစစ်ကောင်စီတပ်တွေကလေကြောင်းကနေဘုံကျဲတိုက်ခိုက်ခဲ့သလိုလက်နက်ကြီးနဲ့လည်းပစ်ခတ်တာကြောင့်လူသေဆုံးခဲ့ရသလိုထိခိုက်ဒဏ်ရာရကြတဲ့အပြင်အဆောက်အဦတွေမီးလောင်ပျက်စီးခဲ့ရတယ်ဆိုပြီးဒေသခံတဦးကပြောပါတယ
်ပဲခူးတိုင်းကျောင်းမြောင်လေးပင်ခရိုင်ထဲမှာမာရဲ့ဒီ18ရက်နေ့ကနေတော့ဒီ22ရက်နေ့ဒီပေါ့စစ်ကောင်စီကဒုံးနဲ့မိုင်းကျဲတာဘုံကျဲတာကိုလက်နက်ကြီးနဲ့ပြစ်တာတွေရောလူတွေရဲ့သေတယ်မှာပဲကင်းနေနွားတွေရဲ့သေတယ်ရွာဖုံးချောင်းဖျားရှိကိုချောင်းတွေရောအကုန်လုံးပြကြကုန်မှာပေါ့လေချောင်းတက်ခိုင်းမှုကမှ21ရက်နေ့က21ရက်နေ့နက်နက်ပိုင်းမှာဆော်တီနေနေပေါ့ကျွန်တော်တို့ထီဝါထာကြီးရွာကိုကြက်တိုက်နေနဲ့နှစ်ကြိမ်လာပြီးဘုံရှစ်လုံးကျဲရပါမယ်အဲ့မှာဖျားရှိကိုချောင်းရောနေအိမ်ရောအကုန်ပြက်စီးကုန်တာပေါ့နေရ၄လုံးပြက်စီးရဖျားရှိကိုချောင်းတစ်ချောင်းပြက်စီးရပါ
စစ်တောင်းမြင့်ဝမ်းဒေသအတွင်း KNL ကရင်မျိုးသားလွတ်မြောက်ရေးတပ်မတော်အပြင်မဟာမိတ်တပ်တွေနဲ့စစ်ကောင်စီကြားတိုက်ပွဲတွေဖြစ်ပွားနေတာလနဲ့ချီကြာခဲ့တာဖြစ်ပြီးကျေးရွာဒေသခံအတော်များများဟာတခြားဒေသတွေမှာထွက်ပြေးတိမ်းရှောင်နေကြတာပါတချို့ကတော့နေအိမ်ထဲမှာပဲနေထိုင်ရင်းစစ်ကောင်စီဘက်ကပစ်ခတ်ရမှာအခုလိုမျိုးထိခိုက်ဒဏ်ရာတွေရခဲ့ကြတာပါ
အတိအကျတော့အမှအခုလောဆယ်တော့ပြည်တာတော့လက်နက်ကြီးပြည်လို့ပြည်တာတော့တယောက်ရှိတယ်ကျွန်တော်က3ယောက်တော့ဒဏ်ရာရတယ်မှာသုံးသုံးရဆုံးရှူပါစီလက်ကြနေပြစ်ခဲ့တာမှာဟောလက်နက်ကြီးသုံးသုံးပြစ်လို့လက်တက်ကြီးကြေးရွာမှာကြာပြီးတော့ပောက်ပွဲပြီးတော့ရွာသားဥစိန်လားတယောက်ပြည်တယ်နောက်ဥသိန်းလွင်60နှစ်မတန်းရွှေ45နှစ်မောင်အာကာဆိုတဲ့ကလေးက9နှစ်သူ့သုံးကထန်ရတယ်မှာနေအိမ်တွေပြက်စီးကုန်တာပေါ့ရွာထဲမှာအနေချင်းတော့ကြံတာကြံတဲ့လူပဲထိနေတာပေါ့ရွာထဲမှာအကုန်လုံးကျွန်တော်တို့ဒီမုံစုံနဲ့ဒီဆိုစင်ရွာတိုင်းလူမရှိတော့ဘူးကြံလဲ50ဦးတိုင်း50ဦးပဲကြံတဲ့လူတော့ပဲထိနေရတာဟုတ်ပါ
အခုဆိုရင်ဒေသရင်းမှာကရင်စစ်ဘေးရှောင်သူတွေတောင်းတဲ့ချီရှိလာပြီးစစ်ကောင်စီအနေနဲ့တိုက်ပွဲတွေရှုံးတိုင်းမှာဒေသခံလူထုတွေကိုပြစ်မှတ်ထားပြီးတိုက်ခိုက်တာကိုခံရတယ်ဆိုပြီးကရင်ငြိမ်းချမ်းရေးအထောက်အကူပြုကွန်ရက်ကပြောရေးဆိုခွင့်ရှိသူစောလေးကပေါ်ကလည်းပြောပါတယ်
။အချိန်နေထားမှာဆက်ဆက်ဆက်နေနေမှာတောင်းလျှောက်ကိုရှုံးနေတဲ့ဟာတွေအရင်းနေနေဟာပေါ်မှာသူတို့အနေနဲ့ကလက်နဲ့ကြီးတဲ့ဒီနေနဲ့ပဲဟိုမူရမဟိုလှုပ်ဆောင်ပါလေနေသူရှိတယ်ဆိုကြမလို့ပါခင်ဗျာဒီဘက်လည်းပို့ဆိုးလာလို့ပဲရှိတယ်ခင်ဗျာဟိုကတောင်းချောက်ပေါ်တော့တက်ဝဲဖြစ်တဲ့ကောင်ကဆက်ဆက်ရဲ့အခက်ကလူသူပူရဖြစ်လာတယ်ဟာ
ကရင်မျိုးသားစီယုံ KNU ထိန်းချုပ်တဲ့ခရိုင်ခုနှစ်ခုမှာစစ်ကောင်စီအာဏာသိမ်းလိုက်တဲ့တုံးတတကာလအတွင်းမှာစစ်ဘေးရှောင်ပြည်သူ9သိန်းကျော်ရှိသွားပြီဆိုပြီး KNU ကထုတ်ပြန်ထားပါတယ်ဒါဟာနှစ်ဖက်တိုက်ပွဲတွေအတွင်းလက်နက်ကြီးတွေနဲ့ပစ်ခတ်မှုတွေလေကြောင်းတိုက်ခိုက်မှုတွေကြောင့်ဒေသခံတွေထိခိုက်သေဆုံးရပြီးတဲ့နောက်ရွာလုံးကျွတ်ရွှေ့ပြောင်းခဲ့ရတာတွေရှိခဲ့တယ်ဆိုပြီးကရင်ငြိမ်းချမ်းရေးအထောက်အကူပြုကွန်ရက်ကလည်းပြောထားပါတယ်ရှင်